ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ Huawei နည်းပညာကုမ္ပဏီကြီးရဲ့ဗန္ဓာရေးဆိုင်ရာအခြေအကဲကိုဒီကနေ့ရုံးထုတ်ဖို့ရှိပြီးတော့သူ့ကိုအာမခံပေးတဲ့မတင်ကြားမှာဆုံးချက်မှာဖြစ်ပါတယ်။မန်ကွမ်ကြောင့်ကိုမတမာမှုဆက်ဆွဲချက်တွေနဲ့တရားစွဲချင်နေတဲ့အမေရိကန်ပြည်ထောင်စုကိုဆွဲပြောင်းပေးတဲ့မတင်မဆုံးဖြတ်ခင်သူ့ကိုအာဘခံမပေးတင်ဘူးလို့ကနေဒါအစိုးရရှေ့နေတွေကပြောပါတယ်။သူ့ရဲ့ရှေ့နေကတော့ကျန်းမာရေးကြောင့်အာမခံရတယ်လို့ပြောပါတယ်။မန်ကွမ်ကြောင့်ကိုဖမ်းဆီးထားတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့တရုတ်အစိုးရကတရုတ်ဆိုင်ရာအမေရိကန်တပ်အမတ်ကြီးကိုဆင့်ခေါ်ပြီးတော့အင်မတန်ဆိုးဝါးတဲ့လောက်ရဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမေရိကန်ကအကြီးအကျယ်ချိုးဖောက်လိုက်တာဖြစ်ပြီးတော့ဒါဟာအင်မတန်ဆိုးဝါးတယ်လို့တရုတ်ဒုနိုင်ငံသားရေးဝန်ကြီးလင်ယူချန်းကအမေရိကန်တပ်အမတ်ကြီးတယ်ရီ ဘရန်စတက်ကိုပြောကြားခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနိုင်ငံအပေါ်အမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့တက်ခတ်မှုတွေကိုမန်ကချိုးဖောက်ထားတယ်လို့ဆိုပြီးသူ့ကိုအမေရိကန်ကိုလွှဲပြောင်းပေးရဖို့ကနေဒါအစိုးရကိုတောင်းဆိုထားတာပါဒီတောင်းဆိုချက်ကိုအမေရိကန်ကရုပ်သိမ်းပေးဖို့လဲအမေရိကန်တပ်အမတ်ကြီးကိုတရုတ်ကတောင်းဆိုခဲ့ပါတယ်ဟွာဝေဘန်နာရေးဆိုင်ရာအကြီးအကဲဟာဒီဇင်ဘာတရနေ့ကဗန်ကူးဗားလေကြိတ်မှာခီးစထောက်နားစင်မှာကနေဒါအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်